Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းတနေ့တာညနေခင်းမှာအမောပန်းပြေကြပါလားခင်ဗျာ VOA American တန်ရဲ့2014ဇွန်လ15ရက်တနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16 kHz 1953လိုင်းနိုမီတာ19 kHz 15999လိုင်းနိုမီတာ25 kHz 11965တို့ကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပ
ါကျမကသင်ကြီးထိုက်ပါရှင်ဒီကနေ့အတွက်ထိတ်ထန့်ရောက်သတင်းတွေကိုတော့မမိုးဖြူနဲ့အတူကြီးညာပေးပါမယ်အီရန်နိုင်ငံကအစ္စလာမစ်စစ်သွေးကြောနဲ့အစိုးရချတိုက်ပွဲတွေအပေါ်တုံ့ပြန်နိုင်ဖို့အတွက်အမေရိကန်လေယာဉ်တင်သင်္ဘော USS George H.W. Bush ဟာအီရတ်ပင်လယ်ကွေ့အတွင်းမှာရွှေ့ပြောင်းနေပါပြီပြီးခဲ့တဲ့သတင်းဘက်ကပါကစ္စတန်ကရာချီလေးစိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်မှုရှိနေတဲ့စစ်သွေးကြစခန်းတွေကိုပါကစ္စတန်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့မှုနဲ့နောက်အာဖဂန်နစ္စတန်ဘက်ကရွေးကောက်ပွဲအခြေအနေဒေါအောင်ဆန်းစုကြည်ရဲ့နီပေါ်နိုင်ငံခီးစဉ်ဆတဲ့သတင်းတွေကိုနားဆင်ကြားရပါမယ်ကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာနီပေါ်နိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးနီပေါ်လူငယ်တဦးရဲ့အမြင်ကတော့
Nepali people and the democratic relation between Burma and Nepal
ဒရင်နေပြီးပြီးချင်းမှာတင်ဆက်ပါမယ်ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းကထိမ့်သိမ်းလူဝလဲခံရပြီးတရားစွဲခံရတဲ့တန်ဃာတော်တွေအကြောင်းကိုလည်းပြောပြမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့မွေအန်ဒီရဲ့အကြောင်းကိုလည်းတင်ဆက်သွားမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံကပြည်ပခန့်တွေကိုတုံ့ပြန်နိုင်ဖို့အတွက်အမေရိကန်လေယာဉ်တင်သင်္ဘောတစ်စင်းကိုပင်လယ်ကွေ့အတွင်းမှာနေရာယူဖို့အတွက်အမေရိကန်အစိုးရကအမိန့်ထုတ်လိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချာချေကလေယာဉ်တင်သင်္ဘော USS George H.W. Bush ကိုမြောက်အာရေဗျပင်လယ်ကနေပင်လယ်ကွေ့အတွင်းကိုရွှေ့ပြောင်းဖို့အတွက်စနေနေ့ကအမိန့်ပေးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနပင်တကွန်ရဲ့ပြောခွင့်ရရေးတပ်ဗိုလ်ချုပ်ကြီး John Kirby ကပြောဆိုလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံတွင်မှရှိနေတဲ့အမေရိကန်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရေးအတွက်လိုအပ်လာရင်တော့စီးရေးအရာလှုပ်တင်လှုပ်ထိုက်တာလုပ်ရမယ်ဆိုတဲ့သမ္မတအိုဘားမားရဲ့အမိန့်အတိုင်းအခုလိုအမိန့်ပေးခဲ့တာလို့ရေးတပ်ဗိုလ်ချုပ်ကြီးခရီဗီကပြောပါတယ်။ဒီလင်းတင်သင်္ဘောနဲ့အတူပေဒိန်ဒုံတက်စစ်သင်္ဘောတစ်စီးနဲ့ပေဒိန်ဒုံခွင်းဖြတ်သင်္ဘောတစ်စီးလည်းအတူလိုက်ပါသွားမှာဖြစ်ပါတယ်။တချိန်တည်းမှာပဲအီရတ်အစိုးရကနိုင်ငံအရှေ့ပိုင်းကကာရစ်တပ်တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ပြင်သစ်သတင်းအေဂျင်စီ AFP ကဆိုပါတယ်။မှားယွင်းတိုက်ခိုက်တာဖြစ်နိုင်တဲ့ဒီတိုက်ခိုက်မှုကြောင့်တပ်ဖွဲ့ဝင်6ဦးတို့သေဆုံးခဲ့ရတယ်လို့လည်းဆိုပါတယ်။နောက်မြို့တော်ဘက်ဂရက်ကအစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အရက်သားတွေကိုစုဆောင်းဖို့အတွက်ဖွင့်ထားတဲ့စစ်သားစုဆောင်းရေးစခန်းတစ်ခုပေါ်ကိုလည်းမော်တာကြီးစံထိမှန်တာကြောင့်လူ6ဦးတို့သေဆုံးခဲ့ရပါတယ်။တခြားအတီးပြုတ်နိုင်တဲ့သတင်းတွေတော့မရှိသေးပါဘူး။ပြီးခဲ့တဲ့သတင်းဘက်ကအီရတ်နိုင်ငံမြောက်ပိုင်းမြို့တွေကိုသိမ်းပိုင်နေတဲ့အစ္စလာမစ်စစ်သွေးကြတွေကိုတိုက်ခိုက်ဖို့အတွက်အီရတ်လူငယ်အများအပြားဟာဘက်ဂရက်မြို့တော်ကစစ်သားစုဆောင်းရေးစခန်းတွေမှာစနေနေ့ကစလို့စီးရင်ပေးသွင်းနေကြပါတယ်။အီရတ်မှာရှိတဲ့ရှီယာမွတ်စလင်ခေါင်းဆောင်ကြီးအရာတိုလာအလီအယ်စစ်စတနီရဲ့ဆော်မှုကြောင့်အခုလိုလူငယ်တွေတိုက်ခိုက်ဖို့အတွက်စီးရင်ပေးနေကြတာဖြစ်ပါတယ်။အီရတ်အစိုးရတပ်တွေကတချို့နယ်မြေတွေကိုတော့စစ်ထနဝန်ထမ်းတွေရဲ့အခုအညီနဲ့ပြန်လည်သိမ်းယူနိုင်ခဲ့ပါပြီလို့အီရတ်အစိုးရတာဝန်ရှိသူတွေကလည်းပြောပါတယ်ရှင်
။ရုရှားထောက်ခံသူခွဲထွက်ရေးသမားတွေကြောင့်စစ်လေရင်တစ်စင်းပြတ်ကျပြီးလေမော်မာပါတဲ့လူပေါင်း49ယောက်သေဆုံးခဲ့ရပြီးတဲ့နောက်ဒီနေ့တနင်္ဂနွေနေ့မှာယူကရိန်းနိုင်ငံတမျိုးသားလုံးအတွက်ဝန်နေချင်းအထိမ်းအမှတ်နေ့ဖြစ်တယ်လို့သမရပက်ထရိုပိုရိုရှန်ကိုကကြေညာလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူမယ်လို့လည်းအဲ့ဒီကြေညာချက်မှာသမရကဂရီပေးပြောဆိုပါတယ်။ဒီလောက်ရက်ကိုကျူးလွန်သူတွေအတွက်သူတို့နဲ့ထိုက်တန်တဲ့အရေးယူမှုနဲ့ရင်ဆိုင်စေရမယ်လို့လည်းကြေညာချက်မှာရှင်းရှင်းလင်းလင်းဖော်ပြပါတယ်။ဒီကြေညာချက်ထုတ်ပြန်ပြီးခီယက်မြို့ကရုရှားတန်ရုံကိုလူအုပ်ကြီးကကြက်ဥတွေကြောက်ခဲတွေနဲ့ဝိုင်းပြီးတော့ပစ်ပေါက်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဖြစ်ရတဲ့တန်ရုံရှိကယူကရိန်းရဲတပ်ဖွဲ့ဝင်တွေအနေနဲ့အရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးဒါဟာယူကရိန်းနိုင်ငံအနေနဲ့နိုင်ငံတကာလိုက်နာရမယ့်တာဝန်ကိုပြက်ကွက်တာဖြစ်တယ်လို့ရုရှားတာဝန်ရှိသူတွေကနောက်ပိုင်းမှာပြစ်တင်ရှုံချခဲ့ကြပါတယ်။စနေနေ့စောပိုင်းကလူဟန်စ်လီစိတ်မှာယူကရိန်းလေတပ်လေးယင်းယူရှင်86အမျိုးအစားလေယင်းစစ်တပ်ခန်းကြီးမှာခွဲထွက်ရေးသမားတွေကလက်နက်ကြီးနဲ့ပစ်ချခဲ့တဲ့အတွက်လူ49ယောက်သေဆုံးခဲ့ရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ဒီနေ့တနင်္ဂနွေနေ့မှာပဲယူကရိန်းနဲ့ရုရှားကြားအငင်းပွားနေတဲ့သဘာဝတံငွေကိစ္စအတွက် နှစ်ဖက်ဒုတိယကြိမ်တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းကိုရောင်းထားတဲ့ရုရှားပိုင် Gazprom ရဲ့နောက်ဆုံးတစ်ခေါက်သဘာဝဓာတ်ငွေဘိုးကိုမပေးချေနိုင်ရင်လာမယ့်တနင်္လာနေ့မှာယူကရိန်းကိုသဘာဝဓာတ်ငွေရောင်းချပေးနေတာကိုဖျက်တောက်ပစ်မယ်လို့ရုရှားဘက်ကချိန်ချောက်ထားပါတယ်။
အာဖဂန်နစ္စတန်နဲ့ပါကစ္စတန်နဲ့ဆက်အနောက်မြောက်ဘက်တောင်ပေါ်ဒေသတွေကစစ်သွေးစွာစခန်းတွေကိုတိုက်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာမှာဒါဇင်နဲ့ချီတဲ့သဘုံတွေကိုရှင်းလင်းနိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။မြောက်ပိုင်းဝါဇီရစ်စတန်ပြည်နယ်မှာမနက်အာယုံမတက်ခင်တိုက်ခိုက်ခဲ့မှုတွေအတွင်းအများစုဥစ်ဖက်နိုင်ငံသားတွေပါဝင်တဲ့အကြမ်းဖက်သမား50ကျော်သေဆုံးခဲ့တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကကြေညာချက်ထဲမှာထည့်သွင်းပြောဆိုခဲ့တာပါ။စစ်သွေးကြော်တွေပုံအောင်ခိုလုံရစခန်း၈ခုနဲ့ခရမ်းမီကြောက်ဒူလောင်ယုံတစ်ခုတို့ကိုဖျက်ဆီးခဲ့တယ်လို့လည်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဒီနိုင်ငံသားတွေနဲ့ထားနေအကြမ်းဖက်သမားတွေဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကရာချီလေဆိပ်တိုက်ခိုက်မှုကိုစီစဉ်မှုနဲ့ဆက်ဆက်မှုရှိနေတယ်ဆိုတော့အတည်ပြုချက်တွေရရှိထားတယ်လို့လည်းတရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။သမရလောင်းအဗ်ဒူလာအဗ်ဒူလာနဲ့အက်ရှရက်ဂန်နီတို့ကြားရှင်းပြိုင်နေတဲ့အာဖဂန်နစ္စတန်နိုင်ငံရွေးကောက်ပွဲနောက်ဆုံးဖြေအတွက်မဲရလက်တွေကိုရေးတွက်နေကြဆဲဖြစ်ပြီးတော့ပနမရလက်ကဇူလိုင်လ2ရက်နေ့မတိုင်ခင်ထုတ်ပြန်နိုင်မှာမဟုတ်သေးဘူးလို့တာဝန်ရှိပုဂ္ဂိုလ်တွေကပြောပါတယ်။ရွေးကောက်ပွဲကိုတာလီဘန်တွေကအနှောက်အယှက်ပေးမယ်လို့ချိန်ချောက်ထားပြီးမယ်။စနေနေ့မဲပေးပွဲကိုလာတဲ့မဲပေးတဲ့လူရေးတွက်များတယ်လို့သတင်းတွေကဖော်ပြပါတယ်။တစ်ဖက်မှာလည်းဒုံးလက်နဲ့ပစ်ခတ်မှုနဲ့လမ်းပေးဘုံထောင်မှုတွေပါဝင်စုစုပေါင်းတိုက်ခိုက်မှု150လောက်ရှိတယ်လို့ပြည်ထောင်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါဇင်နဲ့ချီတဲ့ဒေသခံတွေကိုစစ်သွေးကြွတွေကတိုက်ခိုက်ခဲ့ပြီးအဆိုးဆုံးဖြစ်ရပ်ကတော့လူ71ယောက်သေဆုံးခဲ့ရတဲ့ဘတ်စကာဒဇင်းတိုက်ခိုက်မှုဖြစ်ပါတယ်။ဒီတစ်ခါရွေးကောက်ပွဲကလည်းပထမအကြော့ဖြစ်တဲ့ April 5ရက်နေ့နဲ့ခြေနေတူပြီးတော့မဲပေးနိုင်တဲ့လူဦးရေ60ရာခိုင်နှုန်းဖြစ်တဲ့စုစုပေါင်းမဲဆန္ဒရှင်9000ဆန္ဒမဲပေးခဲ့ကြတာဖြစ်ပါတယ်။ဟရက်ခရိုင်မှာမဲပေးခဲ့သူပြည်သူ71ယောက်ရဲ့လက်တွေကိုတာလီဘန်တပ်ဖွဲ့ဝင်တွေကဖျက်ပစ်ခဲ့တယ်လို့မဲယုံတွေပိတ်ပြီးနိုင်ပိုင်းအတွင်းအာဖဂန်တာဝန်ရှိသူတွေကကြေညာခဲ့ပါတယ်။မဲဆန္ဒရှင်အာဖဂန်ပြည်သူတွေရဲ့ရဲစွမ်းတက်တီကိုချီးမွမ်းပြီးဒီရွေးကောက်ပွဲကအာဖဂန်နိုင်ငံဒီမိုကရေစီရေးအတွက်ထင်ရှားတဲ့အခြေလှမ်းတစ်လှမ်းဖြစ်တယ်လို့ American Aim Bureau ကအသိအမှတ်ပြုပြောဆိုလိုက်ပါတယ
် VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line no meter 16 kHz 1053ည line no meter 19kilohertz 15555 line no meter 25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတင်းငင်းနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ဒီပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တဲ့၄ရက်ကြာရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဗုဒ္ဓဖွားမြင်ရလို့ယုံကြည်ကြတဲ့လုံပနီဥယျင်ကိုတွားရောက်မှာဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာနီပေါ်သမ္မတဒေါက်တာရမ်ဘရန်ရာဒက်ဖ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူကိစ္စတွေနောက်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအပေါ်သူတို့ရဲ့အတွေ့အကြုံတွေကိုဆွေးနွေးခဲ့ကြပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာကတ္တမန်ဒုမြို့တော်မှာကျင်းပတဲ့ဒီမိုကရေစီညီလာခံမှာစနေနေ့ကမိန့်ခွန်းပြောခဲ့ပါတယ်မြန်မာနိုင်ငံရဲ့စစ်တပ်ကိုတကယ်ကိုပြည်ပြင်းတဲ့စစ်တပ်ဖြစ်စေခြင်းနဲ့မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့ဆိုရင်တပ်မတော်ကိုပြည်ပြင်းတဲ့တပ်မတော်ဖြစ်အောင်မဖြစ်မနေလုပ်ဖို့လိုအပ်ပါတယ်လို့ဒေါက်အောင်ဆန်းစုကြည်ပြောကြားသွားတာပါ။နောက်လာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာသူမကိုတမရဖြစ်ခွင့်ပိတ်ပင်ထားတဲ့စစ်တပ်ကရေးဆွဲတဲ့အခြေခံဥပဒေပြင်ဆင်ရေးနိုင်ငံတကာအသိုင်းအဝိုင်းကကူညီချဖို့ကိုလည်းအထိုက်ခံကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ကမနေ့ကနီပေါ်လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒီမိုကရေစီနည်းစာရွေးကောက်တင်မြှောက်မှုမှာလွတ်လပ်ရုံတင်မဟုတ်ပဲတရားမျှတမှုကိုပါသူမအနေနဲ့လိုလားတယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်ရှင
်ထိုင်းစစ်တပ်အာဏာသိမ်းခဲ့တဲ့မေလ22ရက်နေ့ကစပြီးတော့ထုတ်ပြန်ခဲ့တဲ့ညမထွက်ရအမိန်ကြောင့်အပျော်ပါးနေကဘာနဲ့ခီးသွွားလုပ်ငန်းဝင်ငွေကိုအလေးထားတဲ့ထိုင်းနိုင်ငံရဲ့ဝင်ငွေအကောင်းဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ဂိုဂိုအရက်ဘာလုပ်ငန်းကိုထိခိုက်နစ်နာမှုတွေရှိခဲ့တယ်လို့ AP သတင်းတစ်ခုကဖော်ပြပါတယ်အခုလက်ရှိအချိန်မှာထိုင်းစစ်အစိုးရကညမထွက်ရအမိန်ကိုရုပ်သိမ်းလိုက်ပြီးဖြစ်လို့ဘန်ကောက်မြို့ရဲ့ညဘက်လူစီကားရရက်ွက်တွေအကအဖို့ချွတ်နဲ့ပြည်ထစာရက်ွက်တွေမှာကျက်စားတဲ့ပြိတ္တအတွက်အစီအစဉ်တွေပုံမှန်ခြေနေကိုပြန်ရောက်လာပြီလို့သတင်းကဖော်ပြပါတယ်။ကမ္ဘာဖလားဝဲရာသီမှာဘောလုံးပွဲကြီးမဲ့ပြိတ္တနဲ့ကမ္ဘာလှည့်ခီးတဲ့တွေအတွက်ဘန်ကောက်မြို့ရဲ့ညလုံးပေါက်အစီအစဉ်တွေပြန်ဆဖို့အာဏာသိမ်းစစ်အစိုးရသဘောပေါက်လာပုံရတယ်လို့သုံးသပ်ပြောဆိုသူတွေရှိပါတယ်။လက်ရှိထိုင်းနိုင်ငံရဲ့အခြေအနေအရအကြမ်းဖက်မဲ့လာလာနဲ့အန္တရာယ်မရှိတော့ဘူးလို့ယူဆတဲ့အတွက်ကမ္ဘာလှည့်ခီးသွားလုပ်ငန်းတွေပြန်ပြီးစီကားလာအောင် ညမထွက်ရအမိန့်ကိုယူသိနေတယ်လို့စစ်ဆိုးရကကြေညာခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့ဒီနေ့တနင်္ဂနွေနေ့မှာမျိုးချစ်စိတ်ထက်သန်မှုကိုအားပေးတဲ့ရုပ်ရှင်ကားတကားဖြစ်တဲ့ဘရင်နာရိုဆွမ်အပိုင်း၅ကိုထိုင်းနိုင်ငံဘန်ကောက်မှာရှိတဲ့ရုပ်ရှင်ရုံ40ကျော်မှာအခမဲ့ပြခဲ့လို့လူတွေထောင်နဲ့ချီပြီးတော့ရုပ်ရှင်ကြည့်ခဲ့ကြပါတယ်။ထိုင်းနိုင်ငံမှာ1930နှစ်ပိုင်းတွေကစပြီးတော့မကြသေးခင်ကာလပိုင်းထိစစ်အာဏာသိမ်းမှုပေါင်း19ချိန်လောက်ဖြစ်ပွားခဲ့ပါတယ
်။ဆီးရီးယားရွှေပြောင်းဝင်ရောက်လာသူ300လောက်ပါတဲ့ငါးဖန်သင်္ဘောတစ်စီးမက်ဒီတာရေးနီယန်ပင်လယ်ထဲမှာမျောနေတာတွေ့ရလို့ကတင်ခဲ့ရတဲ့အကြောင်းအီတလီကမ်းခြေဆောင်တပ်ကပြောပါတယ်။အမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်စုစုပေါင်း281ယောက်တို့ကိုစနေနေ့ကသူတို့စီးလာတဲ့သင်္ဘောပေါ်ကနေကတင်လိုက်တာဖြစ်ပါတယ်။လိုက်ပါလာသူတချို့တွေကကျမ်းမာရေးချို့တဲ့နေကြတယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကလမ်ပီတူစာကျွန်းကြီးမှာခလုံးကွင်ရာရေးထွက်ပြေးလာကြသူတွေရဲ့တင်မော်တစင်မှောက်ခဲ့လို့အနည်းဆုံးလူ350ခွေရောက်တို့သေဆုံးခဲ့ရပြီးနောက်ပိုင်းမှာအီတလီအစိုးရကဒီရွှေပြောင်းအခြေချသူတွေကိုကင်းလည်စောင့်ကြည့်ရေးတိုးမြှင့်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်။
ကမ္ဘာကြီးပူနွေးလာမှုဆိုင်ရာသဘာဝဝန်ကျင်ပြဿနာနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်ဖို့ကိစ္စအတွက်ဒီစနေနေ့ကဘွယ်နေသဘင်ခန်းနာမှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားတက္ကသိုလ်မှာသမ္မတဥဘာမားကရာသီဥတုပြောင်းလဲမှုပြဿနာနဲ့ပတ်သက်ပြီးအငင်းပွားနေသူတွေနဲ့ကွန်ကရစ်လွှတ်တော် Republican မတ်တွေကိုရည်ရွယ်ပြီးတော့မင်းကွန်းတရပြောဆိုခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုပြဿနာရဲ့သိပ်ပံနည်းကြလက်တွေ့တရှိနေမှုကိုနားမလည်ပဲညှဉ်းဆန်နေသူတွေကိုသမ္မတ John F. Kennedy လက်ထက်ကလက်ကပါကိုဒင်ငယ်တွေနဲ့ဖွဲ့စည်းထားတယ်လို့ပြောဆိုခဲ့သူတွေနဲ့နှိုင်းယှဉ်ပြောဆိုသွားခဲ့ပါတယ်။အဲဒီသိပ်ပံနည်းကြအထောက်အထားရှိတဲ့ရာသီပြောင်းလဲမှုကိုလက်မခံသူတွေကွန်ကရစ်လွှတ်တော်မှာရှိနေတဲ့အကြောင်းကိုလည်းသမ္မတကမင်းကွန်းနဲ့မှပြောဆိုသွားပါတယ်။
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွင်းစနေနေ့မှာတော့ကော့စတာရီကာကဥရုဂွေးကို3-2နဲ့အပြတ်အသတ်နိုင်ရခဲ့ပါတယ်။ဥရုဂွေးအသင်းရဲ့အားထားရတဲ့ရှည်တန်းတိုက်စစ်မှုလူးဝစ်ဆရက်ကတော့ဒုခွဲစိတ်ကုသမှုခံထားရတာမျိုးပါဝင်ကစားနိုင်ခဲ့ခြင်းမရှိပါဘူး။နောက်ဥရုဂွေးနောက်တန်းလူမက်ဇီပါရီယာဟာလည်းဒီနေ့ကမ္ဘာဖလားပွဲမှာပထမဆုံးအနီးကပ်ပြတ်ခံရသူဖြစ်ခဲ့ပါတယ်။စနေနေ့ကကစားတဲ့အုပ်စုတီမှာတော့ကလော်ဒီယိုမာရှီဆီရိုကအီတလီအတွက်ပထမပိုင်း35မိနစ်မှာပွဲဦးထက်ဂိုးသွင်းခဲ့တာပါ။နောက်2မိနစ်ဒါမှအင်္ဂလန်အသင်းကအီတလီကိုတံပြန်ကိုသွင်းနိုင်ခဲ့ပေမဲ့နောက်ဆုံးပွဲရလာမှာတော့အီတလီကအင်္ဂလန်ကို2-2နဲ့အနိုင်ရခဲ့ပါတယ်။စနေနေ့အစောပိုင်းကစားတဲ့ကိုလံဘီယာအသင်းကဂရိစ်အသင်းကို3-2မရှိနဲ့အနိုင်ရခဲ့ပြီးတော့ဂျပန်ကတော့ Ivory Coast ကို2-2နဲ့ရှုံးနိမ့်ခဲ့ပါတယ်ရှင်။နောက်ဆုံးရရှိခဲ့တဲ့သတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်။တရုတ်ဆောင်တဲ့ဒါရိုက်တာကုတိုဟာဒီကနေ့ဇွန်လ15ရက်နေ့နေ့လယ်12နာရီမှာရန်ကုန်အောင်ရတနာဆေးရုံမှာအသေးယောဂါနဲ့ကွယ်လွန်ခဲ့ရပါပြီ။ဇွန်လ18ရက်နေ့မှာတကြိုမှာဖြစ်ပါတယ်။ကွယ်လွန်ချိန်မှာဇနီးဖြစ်သူနဲ့သားသမီးနှစ်ဦးတို့ချန်ရစ်ခဲ့ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းတဲ့မတ်မိုးဖြူတို့ကပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းစူးစီးတင်ပြချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။အရင်ဦးဆုံးဒေါအောင်ဆန်းစုကြည်ရဲ့ညီပေါ်နိုင်ငံခီးစဉ်ပါ။ညီပေါ်နိုင်ငံကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာညီပေါ်မြန်မာနှစ်နိုင်ငံအတွက်သမိုင်းဝင်တဲ့ခီးစဉ်ဖြစ်တယ်လို့ညီပေါ်နိုင်ငံရေးသမားတွေကသုံးသပ်ကြပါတယ်။၄ရက်ကြာခီးစဉ်အတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုညီပေါ်အစိုးရနဲ့လွှတ်တော်တာဝန်ရှိသူတွေသာမကသူ့ကိုထောက်ခံကြသူရာပေါင်းများစွာကလည်းကြိုဆိုခဲ့ကြပါတယ်။အကြောင်းစုံကိုတော့မန်းအင်ဂျင်နိုင်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။ညီပေါ်နိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရဒေါအောင်ဆန်းစုကြည်ဟာခထမန်ဒူးမြို့ကိုရောက်ရှိနေပြီးတော့မနေ့ကတော့ညီပေါ်သမ္မတရမ်ဘရန်ယာဒက်ဖ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်မနေ့ကခထမန်ဒူးမှာကျင်းပတဲ့ဒီမိုကရေစီညီလာခံမှာဒေါအောင်ဆန်းစုကြည်ဟာမိကွန်းပြောကြားခဲ့ပါတယ်။ညီပေါ်ပြည်သူတွေရဲ့ချစ်ခင်လေးစားမှုကိုရရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာတကယ့်ကိုတမိုင်းတွင်တဲ့ခီးစဉ်ဖြစ်ကြောင်းညီပေါ်နိုင်ငံရေးသမားတဦးဖြစ်တဲ့မစ္စတာယိုဂန္ဒရာဆာဟီက VOE ကိုပြောပါတယ
်။ I heard that she is coming to Nepal to visit us Nepali people and the democratic relation between Burma and Nepal is a very
ဒီလိုတွေအတွက်ရောနိုင်ငံဒီမိုကရေစီဆက်ဆံရေးရှိနေတဲ့ညီပေါ်နဲ့မြန်မာအတွက်ပါဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာတကယ့်ကိုတမိုင်းဝင်တဲ့ခီးစဉ်ပါအခုညီပေါ်နိုင်ငံဟာဆိုရင်လဲဘရင်စနစ်ကနေသမရစနစ်ကိုကူးပြောင်းဖို့ကြိုးစားနေတဲ့အချိန်ကာလနောက်ပြီးဖွဲ့စည်းပုံအခြေခံဥပဒေသစ်ပြဋ္ဌာန်းဖို့ပြင်ဆင်နေတဲ့အချိန်ဖြစ်တာမို့နိုင်ငံစလုံးအတွက်ကောင်းတာပါ
နီပေါ်လွှတ်တော်မှာဒေါအောင်ဆန်းစုကြည်ကမိကွန်းပြောကြားရမှာလဲဒီမိုကရေစီရွေးကောက်ပွဲဆိုတာ လွတ်လပ်မှုရှိုံတည်းမဟုတ်ဘဲတရားမျှတမှုရှိဖို့ပါအရေးကြီးတဲ့အကြောင်းပြောကြားခဲ့ပါတယ်။အဲ့ဒီအတွက်နိုင်ငံတကာအတိုင်းအဝန်းကနေမြန်မာနိုင်ငံအပြောင်းလဲမှာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်စေဖို့ဝိုင်းဝန်းပံ့ပိုးပေးကြဖို့ပန်ကြားခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့အနေအထားဟာအကျဉ်းအကျပ်ထဲကိုရောက်နေတယ်လို့မြင်တဲ့အကြောင်းမစ္စတာစာဟီကလည်းပြောပါတယ်။
I think he sees on her position of maybe some her transitional management and maybe some compromising points.
သူရဲ့အနေထားကအခက်အခဲတွေကြားထဲမှာရောက်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လို့သူ့အနေနဲ့နီလန်းရှာပြီးတော့ရုံးထွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အာနာရှိတဲ့အုပ်စုနဲ့နားလည်မှုရအောင်စူးစမ်းနေပါတယ်။သူဟာမြန်မာပြည်သူတွေအတွက်အသင့်တော်ဆုံးလို့ထင်ပါတယ်
။ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာတော့ဗုဒ္ဓမြတ်စွာဘုရားဖွားမြေရာနေပေါ်နိုင်ငံတောင်ပိုင်းကလုံမဏီကိုတွားရောက်ခဲ့ပါတယ်။တနင်္လာနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင
်။တော်ရရှိမြတ်ကလုံငယ်ရဲ့ရပိုင်းအတွင်းရန်ကုန်မြို့နဲ့အနီးဝန်းကျင်မှာတာမန်တဲ့ပိုခဲ့တဲ့ရေကြီးရေချမ်းမှုတွေတိတိတသားဖြစ်ပေါ်ခဲ့ပါတယ်။နေ့စဉ်ရေကြီးမှုတွေနဲ့ပိုဆိုးတဲ့ဒီရေရှမ်းမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0392382555ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
ပါမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့အထင်းထင်းခံထားရတဲ့တန်ဃာတော်တွေကိစ္စပါလန်ဒန်မြို့သာသနာတန်ရီသာသနာရန်တီဝိဟာရကျောင်းတိုက်ကျောင်းနိုင်ဆရာတော်ဦးဥတ္တရကိုမြန်မာနိုင်ငံမှာလူဝတ်လဲပြီးသာသနာတော်ညှဉ်းနှံစီမှုနဲ့တရားစွဲဆိုရတဲ့အပေါ်မှာအင်မတန်ထိတ်လန့်အံ့ဩရတယ်လို့သာသနာရန်တီတိုက်အုပ်ဆရာတော်ဦးသီလီထားကမိတ်ကြပါတယ် UK နိုင်ငံမှာမြန်မာဒေသမကနိုင်ငံသားဒီကြားမှာဗုဒ္ဓရဲ့တရားတော်ကိုပြန်ပွားအောင်ဆောင်ရွက်နေတဲ့ဘုန်းတော်ကြီးတပါးကိုခုလိုပုံမှန်တွေတက်တရားစွဲတာကိုလည်းမယုံကြည်နိုင်ဖြစ်ရတယ်လို့ဆရာတော်ကမိန့်ပါတယ်။ဥဒ္ဒရပြန်လဲလွတ်မြောက်လာရေးအတွက် UK အစိုးရရဲ့အကူအညီဖြင့်တက်နိုင်တဲ့နည်းလမ်းတွေနဲ့ကြိုးပမ်းနေကြပါတယ်။အပြည့်စုံကိုမတ်စုမြတ်မွန်ကပြောပြပါမယ်။
တန်ခမဟာနာယကအဖွဲ့ရဲ့အမိန့်နဲ့တာမွေမြို့နယ်တွေကမဟာတန်တိဒုက္ခဖုံးကြီးကျောင်းတိုက်ကိုဂျွန်လ10ရက်နေ့ကအာနာပိုင်တွင်ဝင်ရောက်ချိတ်ပိတ်ခဲ့ပြီးတဲ့နောက်ဖုံးကြီးကျောင်းထဲမှာသတင်းသုံးနေတဲ့တန်ခတချို့ကိုထိန်းသိမ်းခဲ့ပါတယ်။အဲ့ဒီထဲကမှ UK နိုင်ငံလန်ဒန်မြို့သာသနာရန်တီဝိဟာရကျောင်းတိုက်ကကျောင်းနိုင်ဆရာတော်ဦးဥဒရအပါအဝင်တန်ခ5ပါးကိုလူဝတ်လဲပြီးတော့တရားစွဲထားပါတယ်။ဒီလိုလုံးလိုက်တဲ့အပေါ်မှာအင်မတန်ထိတ်လန့်မယုံကြည်နိုင်အောင်ဖြစ်ရတယ်လို့သာသနာရန်တီဝိဟာရတိုက်အုပ်ဆရာတော်ဦးတီလီထားက VOA မြန်မာပိုင်းကိုမိတ်ပါတယ
်လူလဲတယ်ဆိုတဲ့အခါကျတော့ဘုံဘုံတို့ကတိုက်ထိတ်လန့်သွားတာဘုန်းကြီးတွေအကုန်လုံးကြားတဲ့ကိုတော်တွေတိုင်းထိတ်လန့်တာလူလဲတယ်ဆိုတဲ့အတိတ်ပဲကပါရာဇိကကြားမှာဘုန်းကြီးတွေကလူဟောတာတော့ဘုံဘုံတို့ဝင်းကြီးနဲ့လောက်တယ်ဆိုလို့ရှိရင်အဲ့ဒီဝင်းကြီးတရားကိုတော့တအားဟောသွားတာပေါ့နော်တကယ်လည်းထိတ်လန့်သွားတာပေါ့တကယ်တော့ဒီအားတွေကတိုင်းသူပြည်သားတွေကိုဝင်းကြီးအမားတွေကိုပေးဝင်းကြီးတွေကိုကိုလူရအောင်ဆွဲပြောဘုန်းတော်ဘုရားဝင်းကြီးနဲ့နေတယ်ဆိုလို့ရှိရင်ဒီလိုဖြစ်ပြအကြောင်းရှိဖို့မရှိဘူးပေါ့နော
်ဆရာတော်ဦးဥဒ္ဓရကိုသာသနာညင်နွမ်းစေမှုပုံမှန်295ကကြီးသာသနာအဖွဲ့အစည်းဆိုင်ရာဥပဒေပုံမှန်20မြင်းဆောင်60စတဲ့ပုံမှန်တွေကိုတက်ပြီးတော့တရားစွဲထားတာပါဦးဥဒ္ဓရဟာ UK နိုင်ငံမှာလူနာတွေကိုတရားပြနှင့်သိမ့်ပေးတဲ့ပထမဆုံးဗုဒ္ဓဘာသာဘုန်းကြီးတစ်ပါးဖြစ်ပြီးတော့လန်ဒန်မြို့တော်ကနာမည်ကြီးစိန့်သောမတ်ဆေးရုံမှာတရားပြနှစ်သိမ့်ပေးသူချက်ပလင်အဖြစ်ဆောင်ရွက်နေသူဖြစ်ပါတယ်။ဒါအပြင်ဥရောပနိုင်ငံတွေမှာလည်းမကကမ္ဘာနိုင်ငံတော်တော်များများမှာလှည့်လည်သာသနာပြုနေတဲ့ဆရာတော်တစ်ပါးဖြစ်တာမို့မြန်မာနိုင်ငံမှာသာသနာညှဉ်းနှံစေမှုနဲ့တရားစွဲတဲ့အပေါ်မှာမယုံနိုင်အောင်ဖြစ်ရတယ်လို့ဦးတီလီထားကမိန့်ပါတယ
်။ဥဒ္ဓရာကကိုအားလုံးကမ္ဘာသားတွေလည်းသိတယ်အခုအင်္ဂလန်မှာဆိုလို့ရှိရင်အခုချက်ပလင်စီကချက်ပလင်ဒါရိုက်တာတွေကအခုဟိုသူတို့ကစပီရီကျွယ်ပေါ့နော်စိတ်နဲ့ပတ်သက်လို့လူတွေကိုချမ်းသာအောင်လုပ်ပေးနေတယ်။မွတ်စလင်ကခေါ်လဲသူကလိုက်သွားတယ်။ခရစ်ယာန်ကခေါ်လဲလိုက်သွားတယ်။ဗုဒ္ဓဘာသာခေါ်ရင်တော့ပြောစရာမရှိတော့ဘူးပေါ့။ဟိန္ဒူကလည်းခေါ်လဲလိုက်သွားတယ်။အဲ့လိုလုပ်နေတဲ့ပုံကူတရား။ဟိုတချို့ဆိုလို့ချင်းဖေးုံပေါ်မှာသင်္ကန်းဝတ်လင်းနဲ့မြင်တာနဲ့ဟာ surprise ပဲ။ဟိုတက်စလောက်ခါသားတော့ဆိုအဲ့လိုဒါနိုင်ငံတကာမှာဂုံယူလောက်လုပ်တဲ့ပုံကူဆိုလို့ပထမဆုံးတွေ့နေရတာခုအင်္ဂလန်မှာပထမဆုံးသူ့ကိုတွေ့ရလား။နောက်တစ်ခါကျတော့โอ้อังกฤษก็เลยเลซ่าတယ်အခုမွတ်စလင်ကလည်းเลซ่าတယ်คริสเตียนကလည်းเลซ่าတယ်ฮินดูကလည်းเลซ่าတယ်အဲ့ဒီအရင်မကဘူးဥဒ္ဓရဘုံဘုံနဲ့အတူတူပဲ ဟိုဒရောဘုံဘုံရော2004ခု2006ခုခနေကဂျာမနီမှာចောင်းထောင်တယ်ဒိန်းမတ်မှာចောင်းထောင်တယ်ဖင်လန်မှာចောင်းထောင်တယ်အဲ့လိုပြုနေတဲ့ဆရာတော်ပေါ့ပြင်သစ်တို့နယ်သာလန်တို့ဂျာမနီတို့နောက်အမေရိကတို့ဘုံတို့အမေရိကဆရာတော်မစိမ့်ဆရာတော်ကြီးဒီဒေါက်တာတွေចောင်းတယ်ကိုလည်းပြပြီးတော့အမေရိကတို့နောက်တစ်ခါဂျပန်တို့အဲ့လိုဟောင်ကောင်တို့ဟုတ်တာအကုန်လုံးအဲ့လိုတခြားသွားပြီးတော့သာသနာပြုနေတဲ့ပုံကတကဘာလုံးတည်နေတဲ့ဘုံကြီးတစ်ပါးဖြစ်တယ်။အဲ့ကြတော့သာသနာကသူညှို့နှောင်းအောင်လုပ်သလားမလုပ်သလားဆိုတာအဲ့ဒီမှာထင်ရှားတယ်ပေါ့။ဘာမှပြောစရာမရှိဘူး။ဒီဘမှာအဲ့လိုပုံကနောက်ပြည်တွင်းမှာကြတော့အခုဆရာသမားရဲ့သူကဩဝါဒကိုနာခံလို့ပြည်နှံဆရာတော်ကြီးကိုယ်တိုင်ကအေးမင်းလာနေမှဖြစ်မယ်။မင်းလာနေမှဖြစ်မယ်။မင်းကတော့ငါပြောတာကိုမင်းကနားလေတဲ့။အဲ့တော့ငါဖြစ်ရှင်တဲ့အတိုင်းမင်းလုပ်ပေးပါကွာဆိုလို့မို့သူကအဲ့မှာသွားနေရတာအဲ့သူ့ဘာသူကြီးတော်ပြီးတော့ဝင်ရောက်နေတာလည်းမဟုတ်ဘူ
းဦးဥဒရရောသူနဲ့အတူလူဝဲလဲဖန်းစီခံထားရတဲ့ဥပညာစာရတို့ဟာဆိုရင် UK ကမြန်မာမိသားစုတွေစီလုံးမှုရှိဖို့မြန်မာလူငယ်တွေကိုဘာသာရင်းနဲ့ယဉ်ကျေးမှုတွေအကြောင်းကိုသိရှိသဘောပေါက်အောင်သင်ကြားပြသပေးနေသူတွေဖြစ်တဲ့အကြောင်းမိခင်တယောက်ဖြစ်သူမနှင်းနှင်းခိုင်ကလည်းပြောပြပါဗျ။
ဖုံဖုံဦးဥဒရဦးဆောင်တဲ့ဒီဖုံဖုံဥပညာရောဖုံဖုံဦးဥဒရရောဒီနှစ်ပါးလုံးကမြန်မာပြည်မှာရှိတဲ့ယဉ်ကျေးမှုတွေအမှုပညာတွေကိုမပြတ်စည်းအောင်ဆိုပြီးတော့ကလေးတွေကိုဗမာစာသင်တာတို့ဘုံဘုံကဥဆောင်ပြီးတော့ပေါ့နော်ကလေးတွေကိုဗုဒ္ဓဘာသာသင်တန်းတွေပြုလုပ်တာတို့ကျမတို့ကအမြဲတမ်းအပတ်တိုင်းလို့ဆိုတာကျမကလေးတွေဆိုလို့ရှိရင်ဒီဘုံဘုံဥဥဒရာတို့ဥပညာတို့သင်ပေးလိုက်တဲ့အတွက်ကျမတို့ကလေးတွေကဗုဒ္ဓဘာသာဒီကဗျာတွေစာတွေကိုတော်တော်များများကိုရလို့ကျမရန်ကုန်ပြန်တဲ့အခါကျမအမေတွေကအရန်ကိုအံ့ဩပါတယ်ဒီကလေးတွေကိုဒီကလေးတွေကဒီမှာမွေးပြီးဒီမှာကြီးတာဒီနိုင်ငံခြားသားတွေနဲ့ပဲသူတို့မှအပေါင်းအသင်းလုပ်လာတာတချို့ဆိုလို့ရှိရင်အဲ့ဒီဘုံကြီးကြောင့်ရောက်ပြီးမှကလေးလေးတွေဟာဗမာစကားတက်သွားတဲ့လူတွေကကျမတို့ရဲ့မြင်ရတယ်မှာဒုနဲ့သေးပါပဲဗမာစကားတက်သွားကြတာကြ
ီး UK နိုင်ငံသားတယောက်ဖြစ်တာမို့ဥဥဒရလွတ်မြောက်ရေးအတွက် UK အစိုးရကအကူအညီပေးဖို့UK နိုင်ငံသားရဲ့ဝင်ကြီးဌာနကိုအကူအညီတောင်းခံထားပြီးတော့မြန်မာမိသားစုတွေကတန့်ထိုင်တဲ့ဘက်ကနေပြီးတော့ကြိုးပမ်းနေတယ်လို့စီစဉ်ဆောင်ရွက်နေသူတယောက်ကပြောပြပါရယ
်မြန်မာမိသားစုတွေအနေနဲ့ကနေပြီးတော့ဖုံဖုံကဒီ UK နိုင်ငံသားတယောက်ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီ Foreign Office ကနေတဆင်ပေါ့နော်မြန်မာပြည်မှာရှိရဲအင်္ဂလန်တန်ရုံကနေပြီးတော့ဖုံဖုံအတွက်ဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာအမားတို့ဆက်သွယ်ဆောင်ရွက်နေကြပါရယ်ပေါ့နော်နောက်တစ်ခုကတော့ဒီမှာဗမာမိသားစုရေဖုံဖုံရဲ့တက္ကသိုလ်မှာတိတ်ပြီးပေါ်များပြီးတော့အားလုံးလည်းစိတ်နှလုံးမချမ်းသာဖြစ်နေကြတဲ့အတွက်ကြောင့်ညနေပိုင်းကိုအမားတို့ဒီမှာဖုံဖုံတို့အတွက်ကိုဖုံဖုံတို့စိတ်ချမ်းသာကိုတမ်းရှိဖို့ပေါ်ရဲလွတ်မြောက်ရေးအတွက်ရဲ့ပေါ့လေအားလုံးမိသားစုရေဒီမှာဝိပုစုတောင်းပွဲကိုညနေပိုင်းဒီမှာပြုလုပ်ဖို့စီစဉ်ထားပါတယ
်မဟာတန်တိဒုက္ခဗုဒ္ဓသာသနာပြုကျောင်းတိုက်ကိုနိုင်ငံတကာမှာလှည့်လည်သာသနာပြုနေတဲ့ပြည်နယ်ဆရာတော်ဥပညာဝန်တာတည်ထောင်ထားခဲ့တာဖြစ်ပေမဲ့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကိုလှူဒန်းခဲ့ပါတယ်ပီနန်ဆီယာရောနိုင်ငံသားကနေပြန်ရောက်လာချိန်မှာပီနန်ဆီယာရောနဲ့တန်ခမဟာနာယကအဖွဲ့ချာမှကြောင်းတိုက်ပိုင်ဆိုင်မှုကိုအငင်းပွားခဲ့ကြပါတယ်။ပိုင်ဆိုင်မှုပြဿနာဖြေရှင်းဖို့စီစဉ်ထားချိန်မှာပဲသက်ဆိုင်ရာကကြောင်းတိုက်ထဲကိုအချိန်မတော်ကြီးဝင်ရောက်စီးနှင်းပြီးတော့ချိတ်ပိတ်ခဲ့တာဖြစ်ပါတယ်ရှင်
။မဆူမြတ်မွန်ရဲ့တင်ပြချက်ပါခင်ဗျာ။အခုတခါတင်ဆက်မှာကမြန်မာနိုင်ငံမှာကြိုတင်ကာကွယ်မှုတွေနဲ့ကူးသမှုတွေအားနည်းနေစေဖြစ်တဲ့အတွက်ကမ္ဘာပေါ်မှာမွေကြိုက်ခံရမှုနှုံအမြင့်မားဆုံးတိုင်းပြည်တစ်ခုတည်းမှာရှိနေစေပါအထူးသဖြင့်ကြေးလက်ဒေသတွေမှာမွေကြိုက်ခံရသူတွေအချိန်မီကုသမှုမရနိုင်တဲ့အတွက်အသက်ဆုံးမမှုတွေရင်ဆိုင်နေရပါတယ် AFP သတင်းဌာနကအဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးပြောပြမှာပ
ါနှစ်ပေါင်းများစွာမွေတွေကိုလိုက်လံဖန်ဆီးပြီးရင်ပါလာအောင်လေ့ကျင့်ပေးခဲ့တဲ့ဦးစိန်တေဟာအခုနောက်ဆုံးတော့ရန်ကုန်ထရိတ်ဆန်ရုံမှာမွေအလမဲဆီယာဖြစ်နေပါပြီမွေရောက်လေးချိန်ကြိုက်ခံရတာပါဝင်အချိန်20လောက်မွေကြိုက်ခံရဘူးပေမဲ့ဦးစိန်တင်ဟာမွေအလမဲဆရာအလုံးနဲ့ပဲအသက်မွေးနေစေဖြစ်ပါတယ်အာရှမှာအစိတ်ပြင်းဆုံးမွေတစ်မျိုးဖြစ်တဲ့မွေရောက်နဲ့အလမဲကစားနေတဲ့ဦးစိန်တင်ကတော့ရိုးရာဆေးမြင်ရောင်တွေရောက်မွေစိတ်မတိုးတာလို့ယုံကြည်ထားတာပါတာမန်လူတွေမွေကြိုက်ခံရရင်နိုင်ပိုင်းအတွင်းမှာဆေးကုသမှုခံယူဖို့လိုပေမဲ့သူ့အတွက်တော့မလိုဘူးလို့ဆိုပါတယ
်ဒီတက်တူးတွေဆိုရင်ဒါမြန်မာနီးမြမအနေနဲ့ပေါ်ဆက်တာရှေ့တမစင်အတိုင်းပေါ်ဆက်တာမွေစည်းတွေပေါ်တဘုံလုံးမှာထူတာလားဒါဒီမွေစည်းတွေမှာဘာတွေပါလဲဆိုရင်မွေမျိုးစုံရဲ့အစိတ်တွေပါတယ်တော်နေမော့နောက်ပြီးတော့ဦးလေးတို့ဒီမြမတိုင်းစေးခေါ်မှာပေါ့နော်မြမတိုင်းစေးမှာပါတယ်တင့်မြင့်တင့်ဥတော့ကမုံဒါရှေ့တမစင်တိုင်းဒီလိုဟာနေပေါ့နော်တို့နေမော့မက်ဒစင်ပေါ့နော်ဒါဒါလေးနဲ့ဒီကိုခန္ဓာလေးကိုထိုးထည့်တာလားပေါ့
ဒါမှမဟုတ်နှစ်စင်နှစ်တိုင်းမွေကက်ခံရလို့လူပေါင်းရာနဲ့ချီသေးဆုံးနေတဲ့မြန်မာနိုင်ငံမှာလူတိုင်းကတော့သူ့လောက်ကံမကောင်းနိုင်ကြပါဘူးမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့2011ခုနှစ်မှာနောက်ဆုံးထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရအစိတ်ရှိတဲ့မွေကြိုက်ခံရတာကြောင့်ကုသပေးရသူပေါင်းဟာ9800ကျော်ရှိပါတယ်ဒီထဲမှာသေဆုံးမှုနှုန်း800ခန့်နှုန်းရှိနေတာကတော့ကမ္ဘာပေါ်ကပြင်းပြသေဆုံးမှုနှုန်းထက်မြင့်မားနေတာပါကျန်းမာရေးဆက်ရှောက်မှုတွေအားနည်းတဲ့မြန်မာနိုင်ငံမှာအထူးသဖြင့်ကတော့ဆေးရုံဆေးခန်းရှာပါတဲ့ကျေးလက်ဒေသတွေမှာမွေရည်ကာဝေးရ စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။ရန်ကုန်တိုင်းတွေကလယ်သမားတူဖြစ်တဲ့ဦးဖိုးငယ်ဟာဆိုရင်လေလယ်ထဲစင်းငိမ်မှာမွေဝေးအကက်ခံခဲ့ရဘူးပါတယ်
။ပူကနေဖြစ်သွားတာ။ပူကနေဖြစ်သွားပြီဆိုလဲဆိုတော့ချက်ချင်းမနာဘူး။ပူကနေဆိုတော့ဘာပြားများတုပ်လိုက်တာမလှည့်ကြည့်တာပြားမဟုတ်မွေဝေးဖြစ
်။မွေကက်ခံရပြီးပြချင်းအေးပေါ်ရှေးဥတုနာပြူနီးတိုင်းဒဏ်ရာထက်မှာပဆိုးစားနဲ့ချီပြီးအနီနာစေကန်းကိုတွားနိုင်ခဲ့လို့အသက်ဘေးကလွတ်မြောက်ခဲ့ပေမဲ့လူတိုင်းကတော့သူ့လိုကုသမှုကိုအလွယ်တကူရနိုင်ကြတာတော့မဟုတ်ပါဘူး။ကျမကြီးဝန်ထမ်းတွေကတော့မွေကက်ခံရတယ်ဆိုရင်သွေးကြောထဲမှာစိတ်တွေမပြန့်အောင်လှုပ်လှုပ်ရှားရှားမလှုပ်ဖို့ကြိုက်တဲ့မွေမျိုးစားကိုသိအောင်လှုပ်ဖို့အကြံပေးကြပါတယ်။ဒါမှလည်းမှန်မှန်ကန်ကန်ကုသမှုပေးနိုင်မှာဖြစ်တဲ့အကြောင်းစစ်မှုဝန်ကြီးဌာနအမတ်တေဆေးဝါးစေယုံကလက်ထောက်မန်နေဂျာဒေါက်တာအောင်စောကပြောပါတယ်
။ကျွန်တော်မွေကက်ယောဂမှာဒါကျွန်တော်တို့တခုတည်းနဲ့အကောင်းဆုံးနည်းလမ်းပေါ့နော်။အကောင်းဆုံးနည်းလမ်းကတော့သူသက်ဆိုင်ရာမွေစိတ်ထည်စေးကိုအခြေပြုထိုးနှံပေးခြင်းဖြစ်ပါတယ်။
မြန်မာနိုင်ငံမှာမွေမျိုးစားပေါင်း150လောက်ရှိတဲ့အထက်မှာ40လောက်ဟာအစိတ်ရှိကြပါတယ်။ဒရိဆန်တွေကိုမွေစိတ်ထိုးပြီးအစိတ်ဖြည့်ဆည်းထုတ်လုပ်လို့ရှိရမှာမြင်းတွေကိုအဓိက3လေးရှိပေမဲ့မြန်မာနိုင်ငံမှာတော့အခုအခါကုန်ကျစရိတ်ပိုသက်တာတဲ့တိုးတွေကိုအသုံးပြုနေကြတာပါ။မွေကိုက်မှုကြောင့်သေဆုံးမှုနှုန်းမြင့်မားနေတာကိုရှော့ချနိုင်မှုရည်ရွယ်ပြီးမြန်မာနိုင်ငံမှာလက်ရှိမွေစိတ်ဖြည့်ဆည်း9,300လောက်ထုတ်လုပ်နေတာကိုနှစ်ဆတိုးပြီးတသိန်းလောက်ထိတိုးမြင့်ထုတ်လုပ်ဖို့စီစဉ်ထားတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြခဲ့တာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@vonews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ဒီကနေ့ည9:00-10:00အထိမကြာခင် VOA ကထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားစတာတွေကိုလိုင်းနိုမီတာ24-25-32တို့ကနေနားဆင်နိုင်ပါတယ်မကြာခင်အစီအစဉ်လေးအဆုံးသတ်တော့မှာပါအခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကကြေညာပါမယ်ခင်ဗျာ
အီရန်နိုင်ငံကပြည်ပခန့်တွေကိုတုံ့ပြန်နိုင်ဖို့အတွက်အမေရိကန်လေယာဉ်တင်သင်္ဘောတစ်စင်းကိုပင်လယ်ကွေ့အတွင်းမှာနေရာယူဖို့အတွက်အမေရိကန်ကအမိန့်ထုတ်လိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချာချေကကလေယာဉ်တင်သင်္ဘော USS George H.W. Bush ကိုမြောက်အာရီဘတ်ပင်လယ်ကနေပင်လယ်ကွေ့အတွင်းကိုရွှေ့ပြောင်းဖို့အတွက်စနေနေ့ကအမိန့်ပေးခဲ့တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနပင်တကွန်းရဲ့ပြောခွင့်ရရေးတပ်ဗိုလ်ချုပ်ကြီး John Kirby ကပြောဆိုလိုက်တာဖြစ်ပါတယ်ရှင်။ရုရှားထောက်ခံသူခွဲထွက်ရေးသမားတွေကြောင့်စစ်လေရင်တစင်ပြက်ချပြီးလင်းမောမှာပါတဲ့လူပေါင်း49ယောက်တို့သေဆုံးခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့ယူကရိန်းနိုင်ငံမှာတမျိုးသားလုံးအတွက်ဝန်내ချင်းအထင်အမှတ်ဖြစ်တယ်လို့သမ္မတပီထရိုပိုရိုရှန်ကိုကကြေညာလိုက်ပါတယ်ဒီတိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးမယ်လို့လည်းအဲ့ဒီကြေညာချက်မှာသမ္မတကခရီးပေးပြောဆိုလိုက်တာပါတချိန်နဲ့မှာပဲယူကရိန်းနဲ့ရုရှားကြားငင်းပွားနေတဲ့သဘာဝတန်းဝေကိစ္စအတွက်နှစ်ဖက်တို့ဒုတိယအကြိမ်တွေ့ဆုံခဲ့မှကဲရာမှာတော့ယူကရိန်းကိုရောင်းထတဲ့သဘာဝတန်းွေပိုးမပေးနိုင်ရင်လာမယ့်တနင်္လာနေ့မှာယူကရိန်းကိုသဘာဝတန်းွေရောင်းချပေးနေတာကိုဖြတ်တောက်မယ်လို့ရုရှားတို့ကချင်းချောက်လိုက်ပါတယ်ရှင်ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွင်းစနေနေ့မှာတော့ကော့စတာရီကာကဥရုဂွေးကို3-2နဲ့အပြတ်အသတ်အနိုင်ရခဲ့ပါတယ်အုပ်စုဒီမှာတော့အင်္ဂလန်အသင်းကအီတလီကို2-2နဲ့ရှုံးနိမ့်ခဲ့ပြီးတော့ကိုလံဘီယာအသင်းက Greece အသင်းကို3-6မရှိနဲ့အနိုင်ရခဲ့ပြီး Ivory Coast နဲ့ဂျပန်တို့ရဲ့ပွဲမှာတော့ Ivory Coast ကဂျပန်ကို2-2နဲ့အနိုင်ရခဲ့ပါတယ်။ဒီကနေ့မှာတော့ကမ္ဘာဖလားအုပ်စု E က Ecuador နဲ့ Switzerland, Honduras နဲ့ပြင်သစ်။နောက်အုပ်စု F က Bosnia Herzegovina နဲ့ Argentina တို့ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာတရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကျင်ညာခဲ့တာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Void Tech Zonya ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 ထိ line number 16 19 25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာနောက်ထပ်2:00ကြာမှာကျွန်တော်တို့တခါဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.